ရခိုင်ပြည်နယ်မှာပြီးခဲ့တဲ့တစ်ပတ်ကစပြီးမိုးဆက်တိုက်ရွာနေတာကြောင့်ကြောက်တော်မြအူမင်းပြဘူးတိတာပုံနာကျွမ်းစတဲ့မြို့နယ်၅ခုမှာရေဖုံးလွှမ်းမှုတံကိုကျုံတွေ့နေရတာဖြစ်ပါတယ်။မြအူမျိုးကအခြေအနေတွေကိုမြအူမျိုးမှာရောက်ရှိနေတဲ့ပြည်သူ့လက်တော်ကိုယ်စားလှယ်ဦးဦးလှစောကအခုလိုပြောပြပါတယ်
။မိုးက၃ရက်လောက်ဆက်တိုက်တော်တော်လေးတဲတန်ကြီးရွာတယ်ဆိုတော့ကြီးကြီးတာပေါ့ဗျာ။နောက်အထက်တန်းကျောင်းဆိုလဲတကျောင်းလုံးလို့ပြုတ်သွားတယ်ကြပေါ့။မြို့လယ်မှာရှိတဲ့ဈေးကလည်းလုံးဝရေနဲ့မြေပြုတ်သွားတယ်နော်။အဲ့တော့မူလအရင်တော့အထက်တန်းကျောင်းဟောင်းနေရာမိသားစု60လောက်ကဒုက္ခသည်ဖြစ်နေရောက်နေ။ကျက်စီကျောင်းမှာလည်းမူလတန်းကျောင်းမှာလည်းဒုက္ခသည်တွေရောက်နေ။တချို့နိဆိုင်ရာဖုန်ကြီးကျောင်းတွေမှာလည်းပဲဒုက္ခသည်တွေတော်တော်များရောက်နေ။ဒုက္ခသည်ကတော့လောလောဆယ်တော့မိသားစု300လောက်ရောက်နေတယ်လို့တော့ကျွန်တော်ကြားရတယ်။ရှင်းနောက်တောင်မြောက်ပေါ့လေ။အဲ့မြင်းနှင်းကောနေအကုန်လုံးကတော့ရေနှင်းမြုပ်နေသေးပါပဲ
။ပြီးခဲ့တဲ့ဇန်နဝါရီလ5ရက်နေ့ညကစပြီးမြောက်ဦးမြို့ဘက်ကဆင်ချက်ဆင်းနဲ့ကြက်ချကျွန်းတို့လိုမြင်းနှင်းပိုင်းရက်ွက်တွေမှာအင်ခေါမိုးထိရေနှင်းမြုပ်နေတာဖြစ်ပါတယ်။ရေပေးတဲ့နေသားကန်တွေကိုမြို့ပေါ်ကရက်ဖက်လူမှုအဖွဲ့အစည်းတွေကဘေးလွတ်ရာကိုပြောင်းရှိပေးတာတွေထမင်းထုတ်တွေလိုက်လံဝင်ကားပေးနေရတဲ့ဆောင်ရွက်နေပါတယ်မြို့ပေါ်ကရေပေးတဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီတွေရရှိပေမဲ့မြို့နဲ့အလှမ်းဝဲတဲ့ကြေးရအတော်များများမှာတော့အကူအညီတွေမရရှိကြပါဘူးကြေးရအတော်များများကအခြေအနေတွေကိုတော့မင်းပြမြို့နယ်ဖွဲ့ရကန်ဆယ်ကြေးရကဒေါ်မာသန်းနှုံးကအခုလိုပြောပါတယ
်ဒီကနေ့မှတော့အင်ဂျီတော်မြို့တဲ့အာနုံတဘောတွေပါတာဒီပါတော့တယ်ဆောင်းလို့လည်းသွားဖို့မရဘူးလင်းမရှိရင်ဟုတ်မှလူရတဲ့ကိုပြီးလို့နေရတယ်။ကဲဒီနဲ့မရှိတော့ဘူး။အာလို့မဟုတ်တော့ဘူး။တောက်ယူနေမရ။တောက်လို့မရတော့ဘူး။မို့မှာကြီးဦးမတော်ရတော့ရတဲ့မှာတော့ခရမ်းမယ
်။မင်းပြမြွတ်နယ်ပွဲရကန်စိတ်ပြင်းရောင်ရွှေကြံဥပြင်းအောင်သားစီကက်ဖေမင်းဘူးစားတဲ့ကျွရဲပြင်းရွာပေါင်း20လောက်မှရေနှမြွတ်နေတာဖြစ်ပါတယ်။ကြောက်တော်မြွတ်နယ်မှာလည်းကျွရဲပေါင်း30ကျော်လောက်ရေနှမြွတ်နေပြီးမဟာမဏိတာယာကုန်းစပစိတ်လမှုတပင်ရွာမပြင်စားတဲ့ကျွရဲမှာအဆိုးဆုံးရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရွာမပြင်ကြီးရွာမှာရှိတဲ့စေပေဒုက္ခတွေကိုဖုန်ကြီးကြောင့်မှကယ်ဆယ်ထားတယ်လို့ရွာမပြင်တောင်ချောင်းဆရာတော်ဦးသူဝနာကမိန့်ပါတယ်
။ရသောနေမည်စေပေသောဒုက္ခတွေကဒီကျောင်းမှာလာပြီးတော့ခလုံးနေရတယ်။သူတို့နေနေကရေနှုတ်နေလို့နေလို့မရလို့ဒီဖုန်ကြီးကြောင့်မှနေပြီးတော့နာများအိပ်ပြီးလို့နေတော့ကျောင်းမှာနေတာ။ရွာမပြင်ကတော့တရားလုံးကိုတရားလုံးရှင်တို့တွေကနင်းစေတဲ့ညာမြန်တယ်မှာသွားပြီးတော့နေကြတယ်သူတို့က။အဲ့ဒီမာမုန်းပြားမှာအဲ့ဒီနာကရွာတဲ့ဒီစပစိတို့ဘာယာကုန်းတို့ညောဆုံးတို့တောက်တို့အဲ့ဒီကလူတွေကမာမုန်းပြားမှာခုံရတယ်လို့
ပြည်နယ်အစိုးရရဲ့ရေပေးကယ်ဆယ်ရေးအတွက်ဆောင်ရွက်ပေးမဲ့အခြေအနေတွေကိုရခိုင်ပြည်နယ်အစိုးရအဖွဲ့စိုက်ပျိုးရေးမွေးမြူရေးတက်တော့နဲ့တက်တူတွင်ဝင်ကြီးဌာနဝင်ကြီးဦးကျော်လင်ကပြောပါတယ
်ညနေအုပ်ချုပ်မှုတွေကိုမှားထားတယ်ဒေသတွေအုပ်စုမှာအကျိုးအုပ်ချုပ်မှုတွေရှိတယ်ဒီတော့အဲ့ဒီဒေသမှာရှိတဲ့ရေမြုပ်နေတဲ့ဒေသခံလူထုတွေကိုနိဇာယဖုန်းကြောင့်လို့စုထားပေးပါသူတို့အန်ရီဖြစ်အောင်နောက်ပြီးတော့အုတ်ချုပ်မှုကိုယ်တိုင်လည်းကြီးကြပ်ပြီးတော့သူတို့ရဲ့စောဝနေရဲ့ပြည်လီအောင်လုပ်ပေးပါဒါတွေကိုအကုန်လုံးစင်းနဲ့စနစ်ကြမှတ်ပြီးတော့ကျွန်တော်တို့အစိုးရအဖွဲ့ကအုတ်ချုပ်မှုကိုတစ်ဆင့်ပြန်ပြီးတော့အဲ့ဒီကုန်ကြတာတွေကိုကျွန်တော်တို့ဂူကြီးထောက်မှတ်ပေးမယ်ဆိုပြီးကျွန်တော်အဲ့ဒီလိုပဲညွှန်ကြားထားပါတယ
်ရခိုင်ပြည်နယ်အစိုးရကမြို့နယ်တစ်ခုစီကိုစံအိတ်တရားခောက်ဆွဲဖာတရားနဲ့ကြာစံထုတ်တရားစီကိုလှူဒန်းသွားမှာဖြစ်တယ်လို့အစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတ်တရေးဦးစီးဌာနကလည်းမိသားစုလိုက်လိုအပ်တဲ့အသုံးဆောင်ပစ္စည်းတွေကိုပေးအပ်ဖို့ဒီနေ့စစ်တွေမျိုးကနေစတင်ထွက်ခွာသွားပြီဖြစ်ပါရယ်ခင်ဗျာ